ချင်းပြည်နယ်တီးတိမ်မြို့ပြည်သူစေယုံကြီးမှာတပ်ဆွဲနေတဲ့စစ်တပ်ကိုချင်းကာကွယ်ရေးတပ်ဖွဲ့ဖြစ်တဲ့ Zoland PDF ကဝင်ရောက်တိုက်ခိုက်ပြီးတော့စစ်တပ်ရဲ့အသုံးဆောင်ပစ္စည်းတွေကိုသိမ်းပိုက်နိုင်ခဲ့ပါတယ်။ပြစ်ခတ်မှုဖြစ်ပြီးတဲ့နောက်မှာတော့တီးတိမ်မြို့ထဲမှာဒေသခံပြည်သူတွေဟာပုံမှန်အတိုင်းပဲသွာလာနေကြတယ်လို့တီးတိမ်မြို့ကန်တွေကပြောပါတယ်။တီးတိမ်မြို့ရဲ့အခြေအနေနောက်ဆုံးသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်းတင်ပြပေးပါမယ်ရှင်
။ချင်းပြည်နယ်တီးတိမ်မြို့လယ်ပွာရောက်ကွက်မှာရှိတဲ့မြို့နယ်ပြည်သူစေယုံမှာတပ်ဆွဲထားတဲ့ခလာရ269ရှိရာကိုချင်းထေတာကံကာကွယ်ရေးတပ်ဖြစ်တဲ့ Zoland PDF ကမလ23ရက်နေ့ဒီကနေ့မနေ့အစောပိုင်းတနာရီခွဲလောက်မှာဝင်ရောက်တိုက်ခိုက်ခဲ့တာပါအပြန်အလှန်ပစ်ခတ်မှုတနာရီနီးပါးဖြစ်ခဲ့ပြီးတဲ့နောက်စေယုံမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဆုတ်ခွာသွားတဲ့အတွက်တပ်ဆွဲထားတဲ့နေရာမှာရှိတဲ့အသုံးဆောင်တွေနဲ့ကြီးစံတွေကိုသိမ်းဆည်းရမိခဲ့တယ်လို့ကာကွယ်ရေးအဖွဲ့အစည်းဘက်ကပြောပါတယ်တပ်ပွဲအခြေအနေနဲ့ပတ်သက်လို့ Zoland PDF ကြံကြားရေးတာဝန်ရှိသူတို့က VOE ကိုအခုလိုပြောပြပါတယ်
။ကျွန်တော်တို့ PD News PD စီယုံမှာတက်ဆွဲထားတဲ့အဆောင်အဦးကျွန်တော်တို့ကဒီဒီရေဒိုလေးဖိတ်တာပြောပြီးတော့ဖိတ်ခဲ့တာပါ။ဒါကိုကတော့ပြင်းထန်တယ်ဆိုတော့တနားခွေလို့ပြောကြတယ်တနားကျတော့တနားခွေလို့ပြောကြတယ်။သူတို့ရှိတဲ့နေရာကိုကျွန်တော်တို့ဖိတ်ကြည့်ရဒီမှာဟိုတော့သူတို့အဲ့ဒီနေရာကိုဝင်သွားနိုင်တယ်သူတို့ကသူတို့ရောက်သွားတော့ပေါ့နော်။အဲ့သူတို့တနားသူတို့တနားဒီမှာသူတို့ဟိုလိုကတော့ရရအောင်ကွာ။ဒီလိုဝတ်တယ်မလဲသူတို့ထမ်းပြီးတော့ခေါ်ကြတာဆိုတော့ကျွန်တော်တို့ကတော့ဒီသူတို့ထားခဲ့တဲ့ကြီးကြီးဟိုကြီးလည်းရနိုင်တာပေါ့နော်ဆက်မတော့မရခဲ့ဘူးပေါ့
ဒီစေယုံမှာတက်ဆွဲထားတဲ့စစ်တပ်ဟာလမ်းသွားလမ်းလာဒေသခံတွေကိုအကြောင်းမဲ့ပြစ်ခတ်တာတွေအပြင် Re Clay လမ်းပိုင်းကကားတွေနဲ့ခရီးသွားတွေကိုငွေကြေးကောက်ခံတာတွေလုပ်တဲ့အတွက်အခုလိုဝင်ရောက်တိုက်ခိုက်တာလို့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်ပြစ်ခတ်မှုဖြစ်ပြီးမနေ့ပိုင်းတီးတိမ်မြို့အတွင်းအခြေအနေကိုတော့မြို့ကန်တကူကအခုလိုပြောပြပါတယ
်။ကျွန်တော်ကဟိုအထူးထူးခြားခြားသိရှိပါဦး။ဒါပေမဲ့စီယုံအောက်မှာကျွန်တော်ဟိုတက်ဆွဲထားတဲ့နေရာကြားလေးတစ်ခေါက်စီတက်ဆွဲထားတဲ့နေရာကြားဒီမှာဒီမနေ့တော့ဟိုအထူးထူးခြားခြားတယ်။ဒါပေမဲ့ထူးထူးခြားခြားရှိရတော့မရှိဘူး။ပုံမှန်တိုင်းတော့သွားလို့ရတယ်။ဒီမနေ့တော့ကားနဲ့ပြီးနဲ့ညီထဲမှာသွားနေကြရပေါ့နော်။ဒါပေမဲ့လူများဒီတက်ခံတွေကြားပုံမှန်တိုင်းနဲ့ဟောက်သွားလို့ရတယ
်။အရင်ကလည်းစစ်တပ်တက်ဆွဲထားတဲ့စေယုံဝင်တဲ့ကနေညဘက်ဒီမှာမကြာခဏတနက်ပြစ်ဖောက်တာတွေရှိတဲ့အတွက်ညကတက်ခတ်မှုဖြစ်တဲ့အချိန်မှာလဲဒေသခံတွေဟာတာမန်တနပ်ပစ်ဖောက်မှုလိုပဲထင်မြင်ခဲ့ကြတာပါအဲ့ဒီအချိန်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး2023ခုနှစ်ထဲမှာချင်းကာဝေးတပ်ဖွဲ့တွေရှိတဲ့နေရာကိုစစ်တပ်ကလေကြောင်းကနေဘုံကျဲတက်ခတ်တာတွေလုပ်ခဲ့တာမှာအရသာထိခိုက်တာတွေလည်းရှိနေပါတယ်ဒါအပြင်မကြာခင်မှာပွင့်လင်းရာသီရောက်လာတော့မှဖြစ်တဲ့အတွက်ချင်းပြည်နယ်ကိုထိုးစစ်ဆင်မှုစစ်တပ်ကလူတူလက်နက်ရဲခါဖြစ်တင်းတာတွေလည်းလုပ်နေတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်ခင်ဗျာ